မြန်မာနိုင်ငံတွင်းကလူခွင့်ချိုးဖောက်မှုတွေကိုထိရောက်အောင်ကာကွယ်မပေးနိုင်မှုဆိုပြီးနိုင်ငံသားတွေအကြားဝေဖန်မှုတွေဖြစ်နေရတဲ့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်အဖွဲ့ကိုအကုံအစကနေပြန်ပြီးအသစ်ပြန်လဲဖွဲ့စည်းဖို့လူခွင့်လှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။လူခွင့်ချိုးပေါက်ခံနေရသူတွေကိုအကာအကွယ်မပေးနိုင်ခဲ့တဲ့ကော်မရှင်အဖွဲ့ဝင်တွေကိုလည်းဥပဒေကြောင့်အရာဆက်ပြီးကင်တွယ်ဖြေရှင်းတင်တယ်လို့အကြံပြုပါတယ်။အသေးစိတ်ဆက်ပြောပြပေးပါမယ်ရှင်။ရန်ကုန်မြို့ကအင်းဝအချုပ်ဆိုင်တွင်လူမမဲမျိုးသမီးငယ်လေးတွေကိုလိုအားကလာစားမပေးဘဲကိုလဲအင်ကထိခိုက်ပျက်စီးရတဲ့အထိအင်ရှင်တွေကနှင်းပန်းနှိပ်စက်မှုကနေအစာပြုလို့မြန်မာနိုင်ငံတွင်းကလူခွေချိုးဖောက်မှုတွေကိုမြန်မာနိုင်ငံမျိုးသားလူခွေကော်မရှင်ရဲ့ကင်တွယ်ဖြည့်ရှင်မှုတွေနဲ့ပတ်သက်လို့အများကမေးခွန်းထုတ်လာပြီးပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိလာခဲ့တာပါမနေ့ကြတာပရိနေကတော့နိုင်ငံတော်သမ္မတဦးထင်ကျော်ကနေမြန်မာနိုင်ငံမျိုးသားလူခွေကော်မရှင်အဖွဲ့ဝင်၄ဦးဖြစ်တဲ့ဦးဇော်ဝင်းဒေါက်တာတန်းနှွဲ့ဒေါက်တာညံစောဒေါ်မြတ်များတို့ကိုမိမိတို့ရဲ့သဘောဆန္ဒအလျောက်နှုတ်ထွက်ခွင့်ပြုလိုက်ပါတယ်ဒီလိုလူခွင့်ရေးကော်မရှင်အဖွဲ့ဝင်တချို့ကိုနှုတ်ထွက်ခွင့်ပြုရုံမကဘဲလူခွင့်ရေးကော်မရှင်အဖွဲ့တစ်ခုလုံးကိုလူခွင့်ရေးနားလည်တဲ့သူဥပဒေရေးရာကျွမ်းကျင်သူတွေနဲ့အကုန်ပြန်ပြီးတော့အသစ်ပြန်လဲဖွဲ့စည်းလိုက်ခြင်းကသာအကောင်းဆုံးဖြစ်မယ်လို့လူခွင့်ရေးလှုပ်ရှားသူတွေကအကြံပြုပြောဆိုလိုက်ပါတယ်မြန်မာနိုင်ငံလူခွင့်ရေးကော်မရှင်မှာလူခွင့်ရေးစံချိန်စံညွန်းတွေနဲ့လူခွင့်ရေးအကြောင်းကိုသိနားလည်သူပညာရှင်တွေကိုသာခန့်အပ်ထားတဲ့လို့ဩစတြေးလျနိုင်ငံကမြန်မာဒီမိုကရေစီရေးလှုပ်ရှားသူဒေါက်တာမြင့်ချိုကအကြံပြုပါတယ်
မြန်မာနိုင်ငံမှာလူခွင့်ကော်မရှင်ဖွဲ့တုံးကကျွန်တော်တို့ဝေဖန်ခဲ့ပါတယ်အဲ့တုန်းကတော့အစိုးရနဲ့နှိစတဲ့ပုံကိုဒီလိုပဲအဓိကထားပြီးတော့တို့နော်ရွေးချယ်ခဲ့တဲ့တချို့ဒါမှမကန်ဘူးနောက် Paris Principle နဲ့လည်းမကိုက်ညီဘူးဆိုပြီးကျွန်တော်တို့ပြောခဲ့တယ်ဒါကြောင့်မို့လို့အခုမြန်မာနိုင်ငံလူခွင့်ကော်မရှင်တော့နှုတ်ထွက်သွားတဲ့ကိစ္စတွေဟာဒါဟာတော့အစတွေကိုနှုတ်ထွက်တဲ့ပုံကိုဒီအခုလူခွင့်ကော်မရှင်နဲ့မှာပါတဲ့သူတွေအကုန်လုံးဟာအရင်တုန်းကအစိုးရကနေနော်တို့တိုက်ရိုက်ပဲခံပြီးလုပ်ခဲ့တဲ့ပုံကိုဒီဖြစ်တဲ့တချို့လူခွင့်ကော်မရှင်တစ်ခုလုံးကိုပြန်လဲသုံးသပ်ပြီးတော့အစ်စ်ပြန်ဖွဲ့သခြင်းနဲ့ဖွဲ့တဲ့ခါမှာလည်းတကယ်လူခွင့်နဲ့ပတ်သက်ပြီးတော့အတွေ့အကြုံများတဲ့သူတွေဥပဒေပိုင်းကိုနားလည်တဲ့သူတွေလူလူလေးစားခံတဲ့သူတွေနိုင်ငံတကာနဲ့ပတ်သက်တဲ့လူခွင့်ကိစ္စတွေမှာလည်းအတွေ့အကြုံရှိသူတွေဖြစ်ဖို့လိုပါတယ်ခင်ဗျ
ဟောင်ကောင်ခြေဆိုင်အာရှလူခွင့်ကော်မရှင် ADRC အဖွဲ့ရဲ့လူခွင့်ရှေ့နေဦးမင်းလွင်ဦးကလည်းမြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်အဖွဲ့တစ်ခုလုံးအစ်စ်ကနေပြန်လဲဖွဲ့စည်းဖို့သဘောတူပါတယ
်ကျွန်တော်အကြံပြုချင်တာတော့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်မှာတကယ်တာဝန်ယူမဲ့သူတွေကဥပဒေကိုကောင်းကောင်းနားလည်တဲ့သူတွေဖြစ်ဖို့လိုတယ်ကျွန်တော်ပြည်မှုဆိုင်ရာဥပဒေပါပြဋ္ဌာန်းချက်တွေအပြင်နိုင်ငံတကာစံချိန်စံညွှန်းအနေနဲ့ညီနိုင်စင်ညီမညင်းဆိုင်ရာကိစ္စရပ်တွေဒါတွေကိုသိကြွနားလည်တဲ့သူတွေပါဝင်တဲ့ဥပဒေကျွမ်းကျင်တဲ့သူဖြစ်မယ်နောက်ပြီးတော့အများပြည်သူလူတွေလေးစားလောက်တဲ့သူဖြစ်မယ်ကောင်းတဲ့ထင်ပေါ်ကျော်ကြားတဲ့သူဖြစ်တယ်ဆိုလို့ရှိရင်တော့ပို့ပြီးတော့လူတွေအနေနဲ့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ပေါ်မှာပုံပြီးအလေးထားပြီးယုံကြည်မှုရှိပါမယ်လို့ကျွန်တော်ကမြင်ပါတယ
်။ရှေ့ဆက်ပြီးတရားဥပဒေလမ်းကြောင်းအရဆက်ကင်တွယ်ဖြည့်ရှင်းပေးဖို့ကိုလည်းတိုက်တွန်းကြပါတယ်။လူခွင့်ရေးရှင်နေဦးမင်းလွင်ဦးရဲ့အမြင်ကတော့
ပြည်သူတွေဖြစ်ကျင်တဲ့အတိုင်းသာအပြည့်အဝဖြစ်ဖို့အတွက်ဆိုလို့ရှိရင်တော့လွတ်တော်ကနေပြီးတော့ဒီလိုမျိုးအနာယူယုံခွင့်ပြုလိုက်ယုံနဲ့မပြီးဘဲနဲ့ဖြစ်ရောက်တဲ့အရေးယူမှုလုံးနိုင်ဖို့အတွက်ကိုပုံပြီးတော့တွန်းအားပေးဆောင်ရွက်တင်လို့ကျွန်တော်ကမြင်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်အခုအနာယူသွားတဲ့သူတွေကတရင်တော့ကိုပါကြီးအသက်ခံရတဲ့ကိစ္စမှလည်းအဓိကတာဝန်ရှိတဲ့လူတွေဖြစ်တယ်ဒေါက်တာညောင်စိုးလို့ဆိုတော့နောက်ပြီးတော့တခါဒေါခင်ဝင်းအသက်ခံရတဲ့ကိစ္စမှလည်းတနတ်တိမှန်ပြေဆုံးတဲ့ကိစ္စမှလည်းအဓိကစုံစမ်းစစ်ဆေးရေးအဖွဲ့တွေကဒီလူတွေပဲဖြစ်တယ်နောက်ပြီးတော့တခါမြန်မာနိုင်ငံလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အချုပ်ခံတွဲမှပြေဆုံးတာတွေအားလုံးကိုလက်ပြီးတော့စုံစမ်းစစ်ဆေးရတယ်ဒီလူတွေပဲဖြစ်တယ်စုံစမ်းစစ်ဆေးပြီးတော့အရေးယူမှုတစုံတရာမလုပ်ခဲ့ဘူးဆိုတာတွေကိုကျွန်တော်တွေ့ရတယ်အဲ့တော့ဓာရီကိုထိထိရောက်ရောက်ကင်တွယ်နိုင်ဖို့ဆိုလို့ရှိရင်တော့ဥပဒေကိုတက်ချွန်းနားလေတဲ့လူတွေဖြစ်ဖို့လိုတယ်လို့ပဲကျွန်တော်ကတော့အဓိက
အခုချိန်မှာတော့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်အဖွဲ့ဝင်တွေနှုတ်ထွက်ပေးဖို့လူခွင့်ရေးလှုပ်ရှားသူတွေကဥဆောင်ပြီးပြည်သူတွေရဲ့လက်မှတ်ရေးထိုးမှုတွေနဲ့ဆန္ဒထုတ်ပေါ်နေကြတယ်လို့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ကတာဝန်ရှိတဲ့သူတွေကိုထိရောက်စွာအရေးယူပေးဖို့ကိုလည်းလူခွင့်ရေးလှုပ်ရှားတဲ့ရှေ့နေတချို့ကအမှုဖွဲ့တရားဆွဲဆိုဖို့ပြင်ဆင်နေတယ်လို့ပြည်သူလူထုကနေတဆင့်နဲ့ထိရောက်စွာအရေးယူပေးဖို့အစိုးရကိုတောင်းဆိုနေခြင်းလည်းဖြစ်ပါတယ်ရှင်